ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ထောင်ခဏနဲ့ချလက်ခဲ့ပြီးတဲ့နောက်ပိုင်းသတင်းတော့တချို့နဲ့သတင်းလလခွင့်ရရှိလို့ရှားသူတွေနဲ့အတူနိုင်ငံတကာကပါသူတို့ကိုပြန်လွှတ်ပေးဖို့အစိုးရကိုဆန္ဒပြတောင်းဆိုတာတွေရန်ကုန်မြို့အပြင်နဲ့တခြားဒေသတွေမှာလှုပ်လာတာတွေရှိနေပါတယ်ပြစ်ဒဏ်ချခံခဲ့ရသူကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့ဇနီးတွေကတော့ကလေးတွေဟာဖခင်နဲ့အနေနဲ့စိတ်ဒဏ်ရာရကြီးကျင်းလာမှာကိုစိုးရိမ်နေရလို့သူတို့ကိုကိုချင်းစာတနာပေးပြီးတော့တမိတွေရဲ့ဖခင်တွေကိုပြန်လွှတ်ပေးဖို့တရင်စာရှင်းလင်းပွဲမှာတောင်းဆိုကြပါတယ်။အဲ့ဒီတရင်စာရှင်းလင်းပွဲကိုကိုရိုင်းသွားတရင်ယူခဲ့တဲ့မမေခါကရှင်းပြပါလိမ့်မယ်
။နိုင်ငံတော်လိုအပ်ချက်အဥပဒေပုံမှန်၃တိကနေနဲ့တရားစွဲဆိုခံခဲ့ရတဲ့ရိုက်တာတရင်တောင်နှစ်ဦးမှာအပြစ်ရှိတယ်လို့တမင်းလာနေကမြောက်ပိုင်းခရိုင်တရားရုံးကဆုံးဖြတ်လိုက်ပြီးထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်။သူတို့ဟာအပြစ်မရှိဘဲထောင်ကျောက်ဆင်ဖမ်းဆီးခံရတာသာဖြစ်ပြီးအစိုးရဘက်ကဆွဆွဲခဲ့တယ်လို့နိုင်ငံရဲ့လုံခြုံရေးကိုချိုးဖောက်ကတစ္ဆာဖောက်တဲ့လုပ်ရမျိုးလုပ်ဆောင်ခဲ့တာမရှိဘူးလို့သူတို့ရဲ့မိသားစုဝင်တွေကဆိုလိုက်ပါတယ်။နိုင်ငံရဲ့တည်ဆဲဥပဒေတွေကိုချိုးဖောက်ကတစ်မှုတစ်စုံတရာကိုအရင်ကကောအခုပါဖောက်ချက်ကျူးလွန်ခဲ့တာမရှိသူခင်မွန်းတဲ့အတွက်တရားမျှတမှုပေးဖို့နိုင်ငံတော်အတိုင်းအမြင်နဲ့အစိုးရတွေကိုကိုယ်အားလုံးစနီးတယ်မပန်းဤမုံကဒီကနေ့ရန်ကုန်မြို့ Orchid Hotel မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ
်ဒီကနေ့ဒီမှာထားရတယ်လို့ကောင်းမွန်ကြတာပါဘာလို့လဲဆိုတော့ဒီနေ့အောင်မလုပ်ခဲ့ဘူးဆိုတော့အကောင်းဆုံးဖြစ်နေတယ်သူတို့ကိုယ်နိုင်နေတယ်သူတို့ကိုအခုလိုမျိုးအော်ဖန်တီကလူတွေကလည်းသူတို့တကယ်အမားတော့လောက်လောက်လာဆိုတော့အားကျန်ချင်တဲ့အပြီးတော့ပါပဲ။ဘဝမှာရေလိုတာတာနဲ့ချက်တန်းလာပြီးတော့သူတို့ရဲ့အိမ်မက်ကိုယ်စီကိုအောင်းထဲပေါ်နေတဲ့ဒီနေနေအောင်နေတဲ့ဒီနေနေတော်ရည်ပြီးတော့သူတို့ပုံမှာတက်လာပေးနိုင်မယ်ဆိုတဲ့ဟာကိုအပြီးမှာမိသားစုနဲ့တရားလို့အဆုံးပြပါတယ်။ပြီးတော့လည်းအရင်ဆုံးလည်းအပြစ်မရှိဘူးဆိုတာကိုဟုတ်တိတိကျကျနဲ့ပြန်ဆုံးလည်းပြန်လို့ပြည့်တယ်
။မိခင်စဦးဖြစ်တာချင်းတူတူမှုကလေးတွေဖခင်မဲ့အနေနဲ့နှစ်ကာလကြာရှည်စွာစိတ်တန်ရနဲ့ကြီးပြင်းလာရမှာကိုပူပန်နေရတဲ့မိခင်တဦးရဲ့ခံစားချက်ကိုနားလည်ပြီးတာအပြစ်မရှိဘဲအပြစ်ပေးခံထားရတဲ့ကလေးတွေရဲ့ဖခင်တွေကိုအမြန်ဆုံးလွတ်ပေးဖို့ကိုကျော်စိုးဦးရဲ့ဇနီးမတ်ချစ်စုကအခုလိုနိုင်ငံတော်အတိုင်းအမြန်ပုံကိုတောင်းဆန်းစုကြည်ကိုတောင်းဆိုလိုက်ပါတယ်။ကလေးတ
ို့အခုဆိုတောင်းနေကြပါလိခလေးတွေကလေးအဆင်းပြေတာဖြစ်သွားရင်ခလေးကိုမလို့ခါရရသူခါရရယုံကြည်ထားတယ်မဖြစ်ပါခဲ့ဘူးသူကျော်တင်တော်မိသားစုပေါ်ပြန်ပြီးတော့ဖြစ်နေချင်းတယ်သမီးတို့စိတ်ကြင်ရမှာအရေးချက်ပါတယ်စိတ်ကြင်ရမှာဘယ်လိုလဲဘာလို့သူ့ဘီကိုလည်းမိုးရတယ်သူ့သမီးနဲ့အရင်ဆုံးဖြစ်နေခရီးရစကားတဲ့အရှင်သူ့အနာမရှိတဲ့အတွက်တော့စိတ်မကောင်းဖြစ်ရပါတယ
်အိမ်တော်ဦးစည်းလင်းရောက်ကြားတွေဖန်ခံထားရတဲ့အပြင်လူမမဲအရွယ်ရင်သွေးတွေကိုပိုင်ဆိုင်ထားရတာမို့အင်မတန်ကြက်တဲ့အစင်မပြေဖြစ်နေရပေမဲ့အာတင်ထားရတယ်လို့မပန်းဤမုံကတော့ဆိုပါတယ်မပန်းဤမုံဟာကိုအားလုံးရဲ့ပထမဆုံးရင်သွေးကိုမကြသေးခင်ကမှမွေးဖွားထားသူပါကိုအားလုံးဖန်ခံရပြီးနောက်မှကိုဝင်ရှိချောင်းသိခဲ့ရပြီးမွေးဖွားပြီးချိန်ထိကိုအားလုံးဟာအနာမှာမရှိခဲ့သလိုဖခင်ဖြစ်သူမှလည်းပထမဆုံးသူ့ရင်သွေးကိုခုချိန်ထိမမြင်ရသေးပါဘူးကိုအားလုံးတို့ကိုကျော်စိုးတို့အပါဝင်မိမိတို့မိသားစုကပါချစ်ခင်ကြည်ညိုရတဲ့နိုင်ငံတော်အတိုင်းအမြံပုံကိုတောင်းဆန်းစုကြည်ကိုယ်တိုင်ဒီဥပဒေကိုတည်င်းသမားတွေဖောက်ပြတ်ကျူးလွန်ခဲ့လို့အခုလိုအရေးယူကတရားရုံးတင်စစ်ဆေးနေရတယ်လို့မကြသေးခင်တည်င်းပတ်တွေအတွင်း NHK တည်င်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှပြောဆိုခဲ့တာမို့ဖမ်းဆီးခံတည်င်းတောက်တွေကသူတို့ကိုယ်တိုင်ကဝန်းနေကြရတယ်လို့ကိုအားလုံးရဲ့ဇနီးဖြစ်သူမပန်းဤမုံကဆိုပါတယ်
တော်တော်ဆန်းစုကြည်ကမတို့အရင်ကဟိုအင်ကြီးလေးစားနေရတဲ့ပုံပေါ်ပါနော်သူတို့ရောဟိုတရင်မှာမဟုတ်ဘူးသူ့ဝက်ဆက်ကိုဖောက်ပြတယ်ဆိုရဲအခါကျတော့ရှင်နဲ့မှာတော့ပုံမကောင်းဝမ်းနေတယ်ဘာလို့လဲဆိုတော့ကိုယ်ထောင်ဆောင်ပြောက်ကဟိုတင်ထားသူ့ဝက်ဆောင်မသိပါလားပေါ့နော်ကိုယ့်ဝက်အင်ကြီးလေးစားရတဲ့ပုံပေါ်မှာအမြင်လွဲနေတဲ့အတွက်အများကြီးနေပါတယ်
ထောင်ဒဏ်ချမှတ်ခံရတဲ့ရိုက်တာသတင်းတောက်တွေရဲ့မိသားစုဝင်တွေကနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်နဲ့ဝန်ကြီးဌာနအချို့စီကိုအဖြစ်မှန်ကိုရှင်းပြတဲ့အစနာခံစားတင်သွားဖို့လှုံ့ဆော်သွားမယ်လို့လည်းဆိုပါတယ်ရှင်